မြို့သမီးဖွဲ့ချုပ်ကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သဘောထားကြေညာချက်ထုတ်ပြန်ထားတာတွေ့ရပါတယ်ရှင်။ဒီသဘောထားကြေညာချက်ကနေပြီးတော့ဘယ်အကြောင်းအရာကိုအဓိကထားပြီးတော့ပြောဆိုချင်တာလဲရှင်။
ကျမတို့မြန်မာပြည်မှာကဒေါက်တာဆူဂျီအစိုးရကဦးဆောင်တဲ့ NLD အစိုးရကတော့ခုလက်ရှိငင်းချင်းဖြစ်စဉ်မှာတော့လည်းဒီမိုကရေစီလမ်းကြောင်းကိုစတင်သွားနေတဲ့အချိန်မှာတော့အဲ့လိုလုပ်နေတဲ့အချိန်မှာမမျှော်လင့်တဲ့အကြမ်းဖက်မှုတွေအများကြီးရှိရပါလေ။ဥပမာအဖြစ်ဒီတိုင်းဒေသတွေမှာဆိုလို့ရှိရင်လည်းဟိုစစ်ပွဲတွေဆက်ဖြစ်နေတယ်။ဒီရခိုင်ဒေသမှာဆိုလို့ရှိရင်လည်းလူမျိုးရေးပြည်ပခါဆန်တဲ့အကြမ်းဖက်မှုတွေပေါ်နေတယ်ဒါတွေက NLD အစိုးရတွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုမလိုလားတာလားအခုငြိမ်းချမ်းရေးဖြစ်စဉ်ကိုလုပ်နေတဲ့အောင်မြင်မှာကိုကြောက်နေတဲ့အဖွဲ့တွေရှိနေသလားဆိုတဲ့ဥစ္စာအတန်တရားဝင်စရာဖြစ်တယ်လို့ကျွန်တော်တို့သုံးသပ်မိတယ်။အကြံဖတ်မှုတွေကရည်ရွယ်ချက်ရှိရှိလောက်ဆောင်နေတယ်လို့ကျွန်တော်တို့ကသုံးသပ်မိတယ်ပေါ့လေ။အကြံဖတ်မှုဘယ်လိုမျိုးအကြံဖတ်မှုပုံစံမျိုးပဲဖြစ်ဖြစ်ကျမတို့မြို့သမီးအဖွဲ့ချုပ်နေတာနေတာဒါကိုလုံးဝတန်ကွက်တယ်ရှုံချတယ
်ဒီရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီအကြမ်းဖက်မှုနဲ့ပြဿနာတွေကိုအကြောင်းပြပြီးတော့ဘာသာရေးနဲ့လူမျိုးရေးဒီမှိုင်းတိုင်းမှုတွေလှုပ်ဆောင်နေတယ်ဆိုပြီးတော့ပြောဆိုထားတယ်ပေါ့နော်ကြီးညာချက်မှာပေါ့နော်အဲ့ဒါကဒီရွေချက်ရှိရှိလှုပ်ဆောင်နေတဲ့သူတွေရှိနေတယ်လို့များပြောချင်တာလားရှင
်ဟုတ်တယ်ဒီကျမဆိုလို့ချင်တာကဒီလိုအကြမ်းဖက်မှုရဲ့နောက်ကွယ်မှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းရှိဖို့ရှိရမယ်ပေါ့လေဒါမဲ့ကျမတို့မှတည်တည်ကြပ်ပြီးပြောဆိုရတာကပြောဖို့တော့ခက်တယ်ပေါ့လေအော်ဒီငင်းချမ်းရေးကိုမလိုလားတဲ့အဖွဲ့ကဒါမျိုးတွေရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေတယ်လို့ကျမတို့သုံးသပ်မိတယ်ပေါ့လေ
နောက်တစ်ခုကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့အရက်သားအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ့မို့အကြမ်းဖက်မှုတွေပေါ့ဒီအမျိုးသမီးအဖွဲ့ချုပ်ကနေပြီးတော့ရှုတ်ချရလို့ပြောတယ်ပေါ့နော်ဒါကဘယ်အချက်လက်ကိုများပြောဆိုချင်တာလဲရှင်
ဒီလူခွင့်ရချုပ်ဖောက်မှုကိုပဲကျမတို့ကြည့်ပါတယ်လူခွင့်ရချုပ်ဖောက်မှုကတော့တည်နေထဲမှာတွေ့တဲ့အတိုင်းပဲဒီလိုမျိုးရခိုင်ပြည်နယ်မှာရှိနေတဲ့ပြည်သူလူထုတွေအဲနေရဆုံးခွာတဲ့ဒုက္ခတွေတွေအများကြီးရှိရပါလိမ့်။အဲဒီထွက်ပြေးသွားတဲ့အမျိုးသမီးတွေကိုမတင်းကျင်တာလို့အဲလိုမျိုးလိမ်တန်းဆိုင်ရာနှောက်ယှက်ပြုတဲ့ဟာတွေကိုဒီလိုလုပ်နေတာဒီဒါဒီကောင်းပုံထုတ်အများကြီးလုပ်တဲ့ဟာတွေဆိုလို့ရှိရင်တော့ကျမတို့ဒါလုံးဝလက်မခံဘူး။အော်လက်ကန်ကိုရှုပ်ချတဲ့ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်တာဖြစ်ပ
ါဒီချမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ပေါ့နော်တိုးပွားလာတဲ့ဒီစစ်ဘေးရှောင်တဲ့ဥယျာဉ်ရောဘယ်လောက်လောက်ရှိနေပြီလဲရှင
်ဥယျာဉ်အတိအကျတော့ကျွန်တော်တို့ရဲ့ဟိုဖောင်းဖွဲ့စည်းတွေပဲပို့ပြီးတော့မှပြီးလိမ့်မယ်ဒါဖြစ်လဲဆိုတော့ဒီတချို့ဒေသမှာကောက်ရခက်တယ်ဥမာဟိုဒုက္ခသည်ခံရှိတဲ့ဟာတွေဆိုရှင်ကောက်လို့ရတယ်ဒါပေမဲ့အခုဆက်နေပြီးမှပြေးပုံနေတဲ့တော်နေမှာပြေပုံးရဒုက္ခတွေကြတော့ကျမတို့မှာလူစမ်းမပြီးဘူးအဒီစင်းစရာတွေကိုအားကြောင့်တိတိကျကျမထည့်ထားတာဖြစ်တယ်
ဒီကြေညာချက်မှာပေါ့နော်2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းတောင်းဆိုထားတာတွေ့ရတယ်ပေါ့နော်ဒါကရောဘာကြောင့်တောင်းဆိုထားတာလဲရှင
်ကျမတို့ရဲ့အိမ်မက်ဖြစ်တဲ့ကျမတို့ရဲ့ရည်မှန်းချက်ဖြစ်တဲ့ Federal Democracy ကိုတောင်းမယ်ဆိုရှင်တော့တေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှရမယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှသာရင်ကျမတို့လိုလာတဲ့ Federal ပြည်ထောင်စုကိုတည်ထောင်တာဖြစ်ပါတယ်အားကြောင့်မို့ဒီဟာကိုဟို2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အရန်ကိုလိုအပ်နေပြီဒါကိုဟိုကျူတော်မှာထိုင်နေတဲ့ Parliament အမတ်တွေရောထပ်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျမတို့ပြည်သူလူထုတွေလည်းအာရုံစိုက်ဖို့လိုအပ်တယ်ပေါ့လေအဲ့တော့2008ဖွဲ့စည်းပုံကိုဂျိုင်းတူကြောင်လဲနိုင်အောင်တွန်းပို့လို့အပ်တယ်ဆိုတဲ့အကြောင်းလည်းကျွန်တော်တို့ထပ်မံထလောင်းပြီးတော့လို့ဆိုလိုက်တဲ့သဘောဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ကြပြီတော့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ရှင်